ကိုရိုနာဗိုင်းရပ်စ်ကာယောဂါစတင်ခဲ့တဲ့တရုတ်နိုင်ငံမှာပထမဆုံးချိန်ဖြစ်နေတောက်ကြံလေးကမြောက်ထပ်အကူးဆက်ခံရသူလုံးဝမတွေ့ရတော့ဘူးလို့ NHC တရုတ်ကျန်းမာရေးကော်မရှင်ကစနေနေ့မှာပြောပါတယ်။တရုတ်နိုင်ငံမှာချက်တရင်းတွေကအကူးဆက်ခံရသူနောက်ထပ်4ယောက်ရှိခဲ့တဲ့အတွက်အခုဆိုစုစုပေါင်းအကူးဆက်ခံရတဲ့အတိပြုလူနာ13,000နီးပါးနဲ့တည်ဆုံးရသူက4,600ကျော်ရှိနေပါတယ်။ကမ္ဘာတစ်လွှမ်းမှာတော့စနေနေ့အထိဆိုဒီယောဂအကူးဆက်ခံရသူက5,200ကျော်ရှိပြီးတည်ဆုံးရသူက3,400လောက်ရှိနေပြီလို့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံမှာလူပေါင်း 1,600,000 ကျော်ဒီယောဂအကူးဆက်ခံရပြီးကမ္ဘာမှာအများဆုံးဖြစ်နေပေမဲ့ယောဂမကူးဆက်အောင်ကန့်သတ်မှုတွေပိုးပြီးဖြေလျှော့ပေးဖို့ပြည်내အုပ်ချုပ်ရေးမှုတွေကိုသမ္မတ Donald Trump ကတိုက်တွန်းနေတာပါ။ရုရှားကတော့ကမ္ဘာမှာအကူးဆက်ခံရမှုဒုတိယအများဆုံးဖြစ်နေပြီးတတိယအများဆုံးအကူးဆက်ခံရတာကဘရာဇီးလူးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါမပြန့်ပွားအောင်ချထားတဲ့ကန့်သတ်မှုတွေကိုတဖြည်းဖြည်းဖြေလျှော့ပေးနေတဲ့အီရန်နိုင်ငံကနိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေဘာသာရေးနဲ့ယဉ်ကျေးမှုအဆောက်အအုံတွေကိုစနေနေ့မှာပြန်ပြီးဖွင့်ပေးလိုက်ပါပြီ။